ပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သားလိုက်ပါတယ်ကျမဇာနီထွန်းပ
ါကျမသက်စုအောင်ပ
ါပထမဆုံးစာကတော့နဒီခိုင်ဆိုတဲ့အကောင့်ကနေရေးသားပေးပို့လိုက်တာပါမင်္ဂလာပါ RFA ကျွန်တော်ကတော့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ဒိုးဝေချောင်းကြီးရွာကပါအခုတော့ကျွန်တော်ပြပမှာအလုပ်လုပ်ကင်နေပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေရဲ့နေရာအနီးအနားကရွာတိုင်းမှာစားဝတ်နေရေးကျန်းမာရေးကအစဒုက္ခရောက်နေကြရပါတယ်။အိမ်မှာထမင်းစားဖို့ငားမရှိလို့ငားသွားဖမ်းတာတောင်အပြစ်မရှိအပြစ်ရှာအေးအေးဆိုပြီးတက်ဖြတ်ကြတယ်။အဲ့ဒါကိုမသိကြအောင်စောင့်နေတာလားလို့ရခိုင်ပြည်နယ်ကဝန်ကြီးချုပ်ကိုမေးချင်ပါတယ်။အခုဆိုရင်ကျွန်တော်အဖေကျန်းမာရေးမကောင်းလို့စစ်တွေမှာသွားကူရမယ်ဆိုပြီးဆရာဝန်ကပြောပါတယ်။သွားမယ်လမ်းမှာလဲစစ်ပွဲတွေဖြစ်ပွားနေတော့မသွားရဲကြပါဘူး။အဲ့ဒါကိုရခိုင်ပြည်ကဝန်ကြီးချုပ်ကိုသိစေချင်ပါတယ်။ RFA ကနေတဆင့်ပြောပြပါဆိုပြီးရေးသားပေးပို့ထားတာဖြစ်ပါတယ်ရှင်
။ဒုတိယစာကတော့မွန်ပြည်နယ်ပေါင်မျိုးနယ်ကနေ RFA message box ကိုပေးပို့လာတာပါ။ပေါင်မျိုးနယ်တဲပြုံကုန်းကြီးရွာမှာမြေပြိုပြီးတေဆုံးပျက်စီးနေတဲ့နေရာကနေအဖိုးတန်ပစ္စည်းတွေငွေတွေနဲ့ပတ်သက်ပြီးသတင်းပေးချင်လို့ပါတယ်။ကျွန်တော်ကိုယ်တိုင်ရှာဖွေတွေ့ရှိထားတဲ့ရွှေငွေတွေကိုကျွန်တော်ကသက်ဆိုင်ရာလူကြီးမင်းတွေစီကိုအနှံထားပါတယ်။ပစ္စည်းတချို့တစ်ဝက်ကိုပိုင်ရှင်အစစ်စီတက်သေးကန်တွေနဲ့အတူအနှံထားပါတယ်။ကျန်နေသေးတဲ့ငွေသားနဲ့လက်ဝတ်ရတနာတွေကိုပိုင်ရှင်အစစ်မှန်ကိုအသေးချာမသိရသေးပါဘူး။အဲ့ဒီလက်ဝတ်ပစ္စည်းတွေကိုဌာနဆိုင်ရာတာဝန်ခံတွေကိုအတဲအခါမှာလဲလူကြီးမင်းတွေကစာရင်းမယူထားပါဘူး။အခုပဲသတင်းဌာနကမှလဲဒီပစ္စည်းရှာဖွေတွေ့ရှိတဲ့အကြောင်းကိုသတင်းမတင်လို့ပါ။ကျွန်တော်ပရဟိတစိတ်ထားနဲ့ကုညီရှာဖွေပေးခဲ့ပါတယ်။ပိုင်ရှင်အစစ်ကိုပြန်ပြီးပေးအပ်စေချင်ပါတယ်။ပြည်သူတွေသိရှိအောင်ပြန်လည်မျှဝေပေးစေချင်ပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင
်။မိမိမျိုးနဲ့ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်ဒီစာကတော့ထိုင်းနိုင်ငံမှာရောက်နေတဲ့သူတစ်ယောက်က RFA ပေးစာကဏ္ဍကိုရေးသားပေးပို့လာတာပါမင်္ဂလာပါ RFA ကျွန်တော်နာမည်ကိုမဖော်ပြပေးပါနဲ့လို့မြစ်တာရက်ခံပြစေကျွန်တော်ကမြန်မာပြည်ကရွှေပြောင်းအလို့သမားတစ်ယောက်ပါတဲ့လောလောဆယ်ကျွန်တော်ထိုင်းနိုင်ငံမှာအလုပ်လုပ်နေတာပါကိစ္စတစ်ခုနဲ့အရင်တစ်ပတ်ကကျွန်တော်မွေးရဇာတိဖြစ်တဲ့ရှမ်းပြည်နယ်တောင်ပိုင်းဒနုကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့ပင်တရမြို့နယ်မိုင်းလီအုပ်စုကရွာတရွာကိုပြန်ခဲ့ပါတယ်အဲ့ဒီကျေးရွာအုပ်စုကရွာတော်တော်များများဟာအရင်ကလိုမဟုတ်ပဲမူးယစ်ဆေးတွေနဲ့စိတ်ကိုပြောင်းလဲစေနိုင်တဲ့ဒဗျူဝိုင်းစာတန်းပါယာဘဆေးတွေကိုပေါ်တင်ရောင်းဝယ်ပြီးသုံးစွဲနေတဲ့သူတွေကိုမြင်လိုက်တွေ့လိုက်ရတာအတော်ကြီးကိုခံစားရပါတယ်တဲ့နောင်လာမဲ့အနာကက်ခလေးလူငယ်တွေအတွက်တကယ်ကိုစိုးရိမ်တကြီးဖြစ်ခဲ့ရပါတယ်အဲ့ဒါလောက်ကြီးကြီးကျယ်ကျယ်ဖြစ်နေတာကိုတာဝန်ရှိအာဏာပိုင်တွေကမသိတာလားတည့်ရက်နဲ့မသိချင်အောင်စောင့်နေတာလားဆိုတာကို RFA ကနေတဆင့်နိုင်ငံတော်အကြီးအကဲတွေသိအောင်ရည်ရွယ်ပြီးရေးသားပေးပို့လိုက်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင
်နောက်ထပ်စာတစ်စောင်ကတော့ RFA တို့ဆိုပြီးဖိုးညံဖိုးညံဆိုတဲ့အကောင်ကပေးပို့လာတာပါ RFA ရေကချင်ပြည်နယ်ပမော်မြို့နယ်ဘူးရောင်ကျေးရွာမှာចောင်းဆရာဆရာမတွေចောင်းသားမိဘကိုအစည်းအဝေးခေါ်တယ်အချိန်မိုတင်ရမယ်တဲ့တင်တဲ့ကလေးမိဘကလက်မှတ်ထိုးပါတဲ့တင်ရင်ကလေးတယောက်ကို4000ကျပ်တဲ့မတင်ချင်လဲရတယ်အချိန်ပိုကများလွန်ပါတယ်ချိန်ပိုကတလောက်ကို4000ဆိုတာကိုမပေးချင်လို့မဟုတ်ပါဘူးမပေးနိုင်တာပါတချို့ကလေးမိဘတွေကကလေး4ယောက်လောက်ចောင်းတက်ရင်အချိန်ပိုကြီးတွေအများကြီးပေးရတော့မှာပါမတက်နိုင်လို့အချိန်ပိုမတက်ပြန်ရင်လဲစာနောက်ကြမှာကိုစိတ်ပူကြရပါတယ်အချိန်ပိုကြီးကို1000-2000လောက်ထားပေးစေချင်ပါတယ် RFA ကနေတဆင့်အထက်လူကြီးတီအောင်ပြောပြပါဆိုပြီးပြောကြလာတာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လဲဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က3996423864ဖြစ်ပါတယ်ရှင်
ဒီစာကတော့ပဲခူးတိုင်းပဲခူးမျိုးကကိုစော်စော်က RFA ကိုဖုန်းနဲ့ဆက်သွယ်ပြီးပြောကြားလာတာပါပဲခူးမျိုးကလျှက်စစ်မီတာယုံကိစ္စပါတဲ့ပဲခူးမှာကျူးကျော်တွေကိုမီတာမတက်ပေးရဘူးလို့သတ်မှတ်ထားပေမဲ့ပတ်သက်ရာပတ်သက်ကြောင်းရှိနေတဲ့ကျူးကျော်တွေကိုမီတာချပေးတယ်ရက်ကွက်မီလီယံကိစ္စလုပ်တဲ့အခါမှာလဲအစိုးရစီကနေရန်ပုံငွေကိုလဲတောင်းရက်ွက်ထဲမှာလဲငွေတွေကောက်ပါတယ်တဲ့နောက်ပြီးရက်ွက်တချို့မှာလဲဓာတ်တန်တွေသာစိုက်ထားပြီးဓာတ်ကျိုးမတွယ်ရသေးတာတွေရှိနေပေမဲ့နောက်မှမိတွယ်တဲ့ရက်ွက်တွေကပတ်စံပေးရင်အရင်ရနေတာမျိုးတွေဖြစ်နေလို့ပါတဲ့ဘကိုးလျှက်စစ်မီတာယုံကနေလုတ်ပိုင်ဝင်ကိုအလွဲသုံးစားလုပ်နေတဲ့ကိစ္စကိုအထက်လူကြီးတွေသိအောင် RFA ကနေတဆင့်သိစေချင်လို့ပါတယ်ရှင်
အခုစာကတော့မမောင်ကျော်အကောင့်နဲ့တညဝရီကဝေတာလီတားရှိဆိုတဲ့အကောင့်တွေကနေရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်ထားတဲ့ကိစ္စကိုရေးသားပေးပို့လာတာပါသူတို့ကအထိုင်းမှာအလုံးလုံးနေကြသူတွေပါအင်တာနက်ပိတ်ထားတာကြောင့်ရခိုင်မှာရှိတဲ့မိသားစုတွေကိုငွေလွှဲဖို့အခက်အခဲရှိနေပါတယ်မြန်မာအစိုးရကအင်တာနက်ပြန်ဖွင့်ပေးဖို့ RFA ကနေတဆင့်ပြောပေးပါဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်အတွက် RFA ပေးစာခန္ဓာကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်